Frontier မြန်မာ Magazine Editor Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမယ်လင်းပေါ်မတက်ခင်ကလေးမှာပဲတနင်္လာနေ့မနေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်မှာအဖမ်းခံခဲ့ရတယ်လို့ Magazine တိုက်ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူကိုရန်ကုန်အင်းစင်အချင်းတောင်ကိုပို့လိုက်ကြောင်းသိရတယ်လို့လည်းပြောပါတယ်သူကိုဘာကြောင့်ဖမ်းဆီးမှန်းမသိရတဲ့အပြင်အဖမ်းခံရပြီးကြတဲ့ကသူနဲ့အဆက်အသွယ်လုပ်လို့မရကြောင်းလည်းပြောပါတယ်သူ့ရဲ့အခြေအနေကိုစိုးရိမ်ပူပန်နေကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုတာပါ Frontier မြန်မာ Magazine အနေနဲ့သူလိုအပ်တာတွေကိုလုပ်ပေးဖို့နဲ့သူအနေနဲ့မရှိအောင်ဦးစားပေးပြီးလှုပ်ဆောင်နေကြောင်းလည်း Twitter မှာထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတစ်နှစ်ပတ်လုံးအလုပ်လုပ်နေတဲ့အသက်38နှစ်အရွယ် American နိုင်ငံသား Fenster ဟာသူ့မိသားစုနဲ့တွေ့ဖို့ပြန်လာချိန်မှာအဖမ်းခံရတာဖြစ်ကြောင်း Frontier Magazine Editor ချုပ် Thomas King ကပြောပါတယ် American နိုင်ငံခြားရေးဌာနပြောခွင့်ရကလည်းအမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံမှာအဖမ်းခံနေရတယ်ဆိုတာသိရကြောင်းနဲ့နိုင်ငံခြားခြားရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဌာနကအလေးနဲ့ထားရှိတယ်လို့သူ့ရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လတုန်းကအဖမ်းခံခဲ့ရတဲ့ဂျပန်သတင်းတောက်ယူကီခီတာဇူမီဟာလည်းပြီးခဲ့တဲ့သတင်းပတ်ထဲသူ့ကိုပြန်ပြီးလွှတ်မပေးခင်အထိအင်းစင်အချင်းတောင်ထဲမှာပဲထားထားတာဖြစ်ပါတယ်မတ်လာတုန်းကလည်းဆန္ဒပြပွဲသတင်းယူနေချိန်မှာအဖမ်းခံခဲ့ရတဲ့ပိုလန်သတင်းတောက်ရောဘတ်ဘိုစီယာကဟာလည်းသတင်းနှစ်ပတ်လောက်အထိမ့်သိမ်းခံခဲ့ရတာပါမြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကိုင်ခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးအဖမ်းခံရတဲ့သတင်းသမားအနည်းဆုံး84ယောက်ရှိနေတယ်လို့အခုဒီဆက်ပြီးအဖမ်းခံနေရတာက48ယောက်ထဲမနည်းရှိနေတယ်လို့မေလ14ရက်နေ့မှာကုလသမဂ္ဂကပြောကြားခဲ့တာပါRSF နယ်စည်းမခြားသတင်းသမားများအဖွဲ့ရဲ့နိုင်ငံပေါင်း180အတွက်2021သတင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်140မှာရှိနေတာဖြစ်ပါတယ်